အကြမ်းဖက်တိုက်ခိုက်မှုကာကွယ်နိုင်ရေးမှအသုံးချဖို့အတွက်အမေရိကန်အစိုးရကကြေကြေပြန့်ပြန့်ကောက်ယူနေတဲ့တယ်လီဖုန်းမှတ်တမ်းတွေစုဆောင်းနေမှုအဆုံးသတ်ဖို့အမေရိကန်လွှတ်တော်ကအင်္ဂါနေ့မှအရေးယူဆောင်ရွက်လိုက်ပြီးဖြစ်ပါတယ်။တယ်လီဖုန်းမှတမ်းစုဆောင်းတဲ့ကိစ္စကိုအစိုးရကဆောင်ရွက်ရမယ်အစားအမေရိကန်ပုဂ္ဂလိကတယ်လီဖုန်းကုမ္ပဏီတွေကိုလာမယ့်6လအတွင်းလွှဲပြောင်းပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်က68မဲ30မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီးလက်မှတ်ထိုးအတည်ပြုဖို့အတွက်သမ္မတဘရက်အိုဘားမားထံပို့လိုက်ပြီးဖြစ်ပါတယ်။ဒီစီမင်းတစ်တွေဟာပြည်သူ့အခွင့်အရေးတွေနဲ့အမျိုးသားလူညွန်ရေးကိုအကာအကွယ်ပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ဥပဒေတစ်ကိုအမြန်လက်မှတ်ရေးထိုးမှဖြစ်တယ်လို့သမ္မတအိုဘားမားကလည်း Twitter လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့ပါတယ်။အစ်စ်ပြင်ဆင်ပြထားမဲ့ဥပဒေရဘယ်ဖုန်းနံပါတ်တွေကိုဘယ်နေ့မှခေါ်တယ်ဘလောက်ကြားတယ်စတဲ့အချက်တွေကိုအစိုးရအနေနဲ့တည်ခွင့်ရှိမှဖြစ်ပေမဲ့ဘာတွေပြောဆိုတယ်ဆိုတာကတော့တည်ခွင့်ရမှာမဟုတ်ပါဘူး။ဒါပေမဲ့ NSA အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့လည်းတရားရုံးရဲ့ခွင့်ပြုချက်ကိုရယူပြီးသက်ဆိုင်ရာအမှုတစ်ခုချင်းစီရဲ့အခြေအနေလိုက်အချက်အလက်တွေကိုရှာဖွေစစ်ဆေးခွင့်ရှိမှဖြစ်ပါတယ်။2000ခုနှစ်မှာ El Khaira အဖွဲ့ကအမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းရေးဆွဲပြဋ္ဌာန်းခဲ့တဲ့အဲ့ဒီတယ်လီဖုန်းမှတ်တမ်းများစောင့်ကြည့်စုစမ်းမှုအစီအစဉ်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ညတကောင်အချိန်မှာတက်တန်းကုန်ဆုံးသွားပြီးကလေးကထပ်မံတက်တန်းတိုးနိုင်ခြင်းမရှိတဲ့အတွက်ကြားထဲမှာနှစ်ရက်လောက်လစ်ဟာသွားကြတာဖြစ်ပြီးဒီအစီအစဉ်သစ်ကိုမကြခင်မှာစတင်နိုင်မှုရှိပါတယ်။